2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းအမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ခပေးခဲ့တဲ့ပေါ်အစိုးရကစုံစမ်းစစ်ဆေးရမှာသမ္မတဒေါ်နယ်ထရန့်ကသူ့ကိုထောက်ခံသူတွေကိုကြီးကြပ်ခိုင်းမှုပြောဆိုခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်နေတာကိုသမ္မတကငြင်းလိုက်ပါတယ်။နယူးယောက်ပြည်နယ်တောင်မန်းကယ်ဆိုရရှိနေဂျက်ဖရီဘာမန်ကိုစုံစမ်းစစ်ဆေးမှုတွေမှာကြီးကြပ်ခိုင်းမှုသမ္မတထရန့်ကယာယီရှိနေချုံမဆိုးဖို့တိတ်ခါကိုပြောဆိုခဲ့ကြောင်းနယူးယောက်တိုင်းစင်စာကမနေ့ကပဲဖော်ပြလိုက်တာပါ။သမ္မတထရန့်ကတော့အတူရောင်သတင်းသာဖြစ်တဲ့အကြောင်းမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုပြီးညှင်းဆန်ထားပါတယ်။သတင်းဖော်ပြချက်အတိုင်းသာမှန်ခဲ့မယ်ဆိုရင်တော့သမ္မတနဲ့သူ့လူတွေရဲ့လုပ်ရည်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာကြောင်းဝင်စစ်ပတ်တဲ့ထောက်ထားကူလည်းဖြစ်လာနိုင်ပါတယ်။နယူးယောက်တိုင်းစင်စာကတော့လက်ထောက်ရှိနေချုံအောင်နဲ့သမ္မတတို့တယ်လီဖုန်းဆက်စကားပြောခဲ့တာကိုတည်းရဲ့သိခဲ့ကြတဲ့အစိုးရတာဝန်ရှိသူတွေကိုကိုကဖော်ပြထားပါ။အစိုးရရှိနေဘာမန်ကတော့အကျိုးစီးပွားပရိပတ်တွေကြောင့်စုံစမ်းစစ်ဆေးမှုတွေကနေဘေးထွက်ပေးခဲ့ရတယ်လို့လည်းသတင်းကဖော်ပြပါတယ်။စုံစမ်းစစ်ဆေးမှုတွေမှာတော့ထွက်နေတဲ့ချိန်လုံးကညီဆွေးမှုကြောင့်ဆွဆွဲခဲ့သူအမျိုးသမီးနှစ်ဦးကိုရှေ့နေအောင်မက်ကေကိုရင်ကငွေချပေးခဲ့ဘူးတဲ့ကိစ္စတွေလည်းပါဝင်နေပါတယ်။သမလားဖြစ်ဝင်ပြိုင်မဲ့ထရန့်ကိုမထိခိုက်စေဖို့အမျိုးသမီးတွေကိုငွေပေးနှုတ်ပတ်ဖို့ရည်ရွယ်ခဲ့တာပါ။ငွေပေးတဲ့ကိစ္စနဲ့ဆက်နွယ်ပြီးရွေးကောက်ပွဲမဲဆွေရန်ပုံငွေစီးမြင်းတွေကိုချုပ်ဖောက်မှုနဲ့အပြစ်ရှိကြောင်းလည်းရှေ့နေကိုရင်ကဝန်ခံထားတာဖြစ်ပါတယ်။